อิสราเอลและปาเลสไตน์จาอาชีเมนဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုဟာအခုနှစ်ရှေ့ပြလေပိုင်းဒေသအတွင်းရင်ဆိုင်ရတဲ့အတင်းဆောင်မခန့်နဲ့ဆန်းသက်ချက်တွေကတခုဖြစ်တယ်လို့ကုလသမဂ္ဂတွေ့ရင်မှုဘန်ဂီမွန်းကပြောဆိုလိုက်ပါတယ်ဒီဒေသမှာနောက်ထပ်စစ်မဲ့ကြီးတခုထပ်မံပြီးတော့ဖြစ်ပွားတာမျိုးကိုလက်မခံနိုင်တော့ဘူးလို့မစ္စတာဘန်ဂီမွန်းကဗဟုနေမှာပြောဆိုလိုက်ပါတယ်ဒါပေမဲ့အကြမ်းဖက်မှုအန်ဒီကပိုးပြီးတော့တိုးလာနေတယ်လို့လည်းဆိုပါတယ်ကုလအတွင်းမှုချုပ်ဟာတနေ့လုံးလိုနိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းဆက်ပြီးတော့အဲ့ဒီဒေတာကရေးခင်းကိုထိန်းသိမ်းနိုင်မှုအတွက်နီလန်ရှာဖွေနေခဲ့ပါတယ်။အာရဗ်နိုင်ငံတွေရဲ့တာမတ်ကြီးတွေပါဝင်တဲ့အုပ်စုကတော့သူတို့အခေါ်အစ္စရေးရဲ့ရန်လိုနေမှုပေါ်ဆွေးနွေးဖို့ကြာတာပတိနေမှာအရေးပေါ်လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူဖို့အတွက်တောင်းဆိုနေကြပါတယ်။အစ္စရေးလေယာဉ်တွေကဂါဇာကိုဖျက်ပြီးတော့ပါလက်စတိုင်းမှာရှိတဲ့ပြစ်မှတ်တွေကိုဘရူးနေမှာဘုံကျဲတိုက်ခိုက်နေတယ်လို့ဟားမတ်စစ်သွေးကြွတွေကလည်းအစ္စရေးနိုင်ငံအတွင်းပိုင်းကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေပါတယ်။အစ္စရေးနိုင်ငံအတွင်းရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေမှုကိုရပ်တန့်သွားအောင်ရည်ရွယ်တဲ့အနေနဲ့ပြုလုပ်တဲ့အစ္စရေးရဲ့ထိရောက်ဆူးရှတဲ့ကာကွယ်မှုစစ်ဆင်ရေးဒုတိယနေ့မှာအစ္စရေးစစ်တပ်ကတိုက်ခိုက်မှုအချိန်ကိုတိုးမြှင့်ပြုလုပ်လိုက်ပါတယ်အခုသတင်းမှတ်အတွင်းဂါဇာမှာအနည်းဆုံးလူပေါင်း44ယောက်သေဆုံးခဲ့တယ်လို့ပါကစ္စတန်ပါလက်စတိုင်းအရာရှိတွေကပြောဆိုပါတယ်အဲ့ဒီထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်အစ္စရေးဘက်ကတော့အသေးပြောက်မရှိဘူးလို့ပြောပါတယ်ဒါပေမဲ့အစ္စရေးရဲ့အဓိကစီးပွားရေးအချက်အခြာကြတဲ့နေရာမှာလေကြောင်းတိုက်ခတ်မှုအချက်ပေးဩဝါဒတွေကြားနေရပါတယ်ဒီရေးနဲ့ပတ်သက်ပြီးတော့သူ့တိုင်းပြည်အတွင်းအစ္စရေးနိုင်ငံရဲ့တိုင်းပြည်အတွင်းကိုရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတာကိုခွင့်မပြုနိုင်ဘူးလို့ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကပြောဆိုပါတယ်ဟားမတ်အဖွဲ့အစည်းနဲ့သူတို့ရဲ့တိုက်ခိုက်မှုအတွက်တန်ဖိုးကြီးကြီးပေးဆပ်ရလိမ့်မယ်လို့လည်းအစ္စရေးဝန်ကြီးချုပ်ကပြောဆိုသွားပါတယ်